ယခိုင်ပြည်နယ်ဘူးတီတောင်မြို့နယ်မှာရှိတဲ့ရဲကင်းစခန်း၄ခုကိုယခိုင်တပ်မတော် AA ကဝင်ရောက်တိုက်ခတ်ခဲ့လို့ရဲတပ်ဖွဲ့ဝင်73ဦးသေဆုံးပြီးတော့9ဦးဒဏ်ရာခဲ့တဲ့အကြောင်းပြည်ဆိုင်ဝင်ဌာနကဇန်နဝါရီလ၄ရက်နေ့မှာကြေညာချက်ထုတ်ပြန်ပါတယ်လူလိုက်ရင်းနေဖြစ်တဲ့ဇန်နဝါရီလ၄ရက်နေ့မနက်ခိုးပိုင်းမှာ AA အဖွဲ့ကအင်အားအလုံးရင်းနဲ့မြန်မာကင်းစခန်း၄ခုကိုတစ်ချိန်နဲ့တစ်ပြိုင်နက်တည်းဝင်ရောက်တိုက်ခတ်ခဲ့ကြတယ်လို့ဆိုပါတယ်ငမင်းဘော်ကျောင်းတောင်ဂုတ်ပိနဲ့ကတိလရဲကင်းတွေကို AA အဖွဲ့ဝင်တွေကအား250လောက်ဟာဒီတောက်ကြနေမနဲ့6နိုင်ကျော်မှာတက်ခတ်ခဲ့တဲ့အကြောင်းမြန်မာစစ်တပ်ကပြန်လည်တက်ခတ်မှုတွေလုပ်ခဲ့တဲ့အထက်မှာရဟယင်မစီးနဲ့လည်းဒီကျောင်းကနေတက်ခတ်မှုတွေရှိခဲ့တဲ့အကြောင်းမနဲ့7နိုင်ကျော်မှာအဲရဟယင်နဲ့တက်ခတ်မှုတွေလုပ်ခဲ့တယ်လို့ဆိုပါတယ်မနဲ့9နိုင်ကျော်မှာတော့ AA အဖွဲ့တွေပြန်ပြီးတော့ဆုတ်ခွာသွားခဲ့တယ်လို့လည်းပြန်ကြိုင်းဝင်ဌာနရဲ့ကြေညာချက်မှာမနေ့ကဖော်ပြထားပါတယ်ရခိုင်တပ်မတော် AA အဖွဲ့ရဲ့အခုလိုမျိုးတက်ခတ်မှုတွေဟာရခိုင်ပြည်နယ်အတွင်းကအခြေအနေတွေကိုပို့ပြီးတော့ရှုပ်ထွေးသွားစေပြီးမတည်ငြိမ်မှုတွေရခိုင်ပြည်နယ်အတွင်းမြင့်တက်လာအောင်ရည်ရွယ်ပြီးတော့လောက်ဆောင်တာဖြစ်တယ်လို့လည်းမြန်မာစိုးရကပြောပါလေ AA အဖွဲ့ကလည်းသူတို့ရဲ့တက်ခဲမှုတွေဟာဟုတ်မှန်ကြောင်းတုံမှန်ဖြစ်စလေးဥကိုဖန်တာကြောင်း AA အဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကဗီဒီယိုမြန်မာပိုင်းကလည်းတော့ပြောထားတာရှိပါတယ်2018ခုနှစ်ကုန်ပိုင်းကစပြီးတော့ရခိုင်ပြည်နယ်ပူးတီတောင်ရသေတောင်ပုံနှကျွန်းနဲ့တောက်တော်မြို့နယ်တွေမှာ AA ရခိုင်တပ်မတော်တွေမြန်မာတပ်မတော်တို့တိုက်ပွဲတွေအပြင်းထန်ဖြစ်ပွားလာနေကြတာဖြစ်ပြီးတော့ဒီလိုတက်ခဲမှုတွေကြောင့်စစ်ဘေးဆောင်လူဦးရေဟာလည်း3000လောက်ရှိနေတယ်လို့လူမှုကယ်ဆယ်ရေးအဖွဲ့တွေကအစိုးရပြုစုထားပါတယ်။မြန်မာစစ်တပ်က NCA လက်မှတ်ထိုးအပြည့်အဖွဲ့တွေရောလက်မှတ်မထိုးတဲ့လက်နက်ကိုင်အဖွဲ့တွေနဲ့ပါအထက်ခံရဆဲမှုတွေကိုလေးလာကြလုပ်ထားမယ်လို့ပြီးခဲ့တဲ့ဒီဇင်ဘာ27ရက်နေ့တုန်းကကြေညာချက်ထုတ်ပြန်ထားတဲ့ဆိုပေမဲ့ရခိုင်ပြည်နယ်အတွင်းတက်ခဲမှုတွေကတော့မနေ့တုန်းကအထိပြင်းပြင်းထန်ထန်ဖြစ်နေကြတာပါ။